ရွှေချမ်းမစလင်တဲ့အပေါ်မှာလူခွင့်ချိုးဖောက်ကျူးလွန်မှုတွေနဲ့ပတ်သက်ပြီးမြန်မာစစ်ကောင်ဆောင်တွေအပေါ်မှာဒီသတင်းပတ်အတွင်းအမေရိကန်အစိုးရရဲ့အရေးယူတန်းခတ်မှုတွေဟာလုံလောက်မှုမရှိဘူးလို့မြန်မာနိုင်ငံလူခွင့်ဆိုင်ရာအထူးကိုယ်စားလှယ်ရန်ဟီလီကချက်တပြင်းနဲ့မှာပြောကြားလိုက်ပါတယ်မြန်မာနိုင်ငံကရိုဟင်ဂျာမွတ်စလင်တွေအစုလိုက်အသက်ခံမှုနဲ့ပတ်သက်ပြီးတော့အမေရိကန်ပြည်အောင်စုကအပြင်းထန်ဆုံးအရေးယူမှုတစ်ခုဖြစ်နေတယ်။တမရော်ကာဝေးဦးစီးချုပ်ဗိုလ်ချုပ်မူကြီးမဲအောင်နိုင်ပါဝင်စစ်ကောင်ဆောင်ဒေးဦးကိုပြည်ဝင်ခွင့်ဗီဇာပိတ်ပင်ပြီးအရေးယူတန်းခတ်ချမှတ်လိုက်တာဖြစ်ပါတယ်။ဒါပေမဲ့ဒီစစ်ဗိုလ်ချုပ်ကြီးတွေဟာဘယ်တော့မှအမေရိကန်ပြည်အောင်စုကိုမလာတဲ့အတွက်ဒါကိုလက်တွေ့ကျကျစဉ်းစားဖို့ခုလာထူးကိုယ်စားလှယ်ကပြောကြားလိုက်တာပါ။အခုလိုပြည်ဝင်ခွင့်ဗီဇာပိတ်ပင်တာဟာလုံလောက်မှုမရှိကြောင်းနဲ့ဒီစစ်ဗိုလ်ချုပ်ကြီးတွေရဲ့ပိုင်ဆိုင်မှုတွေကိုထိန်းချုပ်ဖို့ကတောင်းဆိုလိုက်ပါတယ်။မြန်မာနိုင်ငံမှာဆိုးရွားလာတဲ့လူခွင့်ချုပ်ဖောက်မှုတွေအတွက်တာဝန်ရှိတဲ့လူပုဂ္ဂိုလ်တွေနဲ့သူတို့ရဲ့သက်ဆိုင်ရာမိသားစုဝင်တွေပေါ်မှာဒဏ်ခတ်ပိတ်ဆို့မှုအစ်စ်ကိုအမေရိကန်နိုင်ငံကြီးဌာနကဇူလိုင်လ16ရက်နေ့ကချမှတ်လိုက်တာပါ။ဒီဆိုးဝါးစားတဲ့လူခွင့်ချုပ်ဖို့မှုကျိုးလွန်မှုတွေကမှရခိုင်ပြည်နယ်မြောက်ပိုင်းမှာရိုဟင်ဂျာတွေပေါ်မှာလူမျိုးစုလိုက်ရှင်းလင်းဖျက်ဆီးမှုတွေအတွင်းဥပဒေမဲ့တပ်ဖြတ်မှုတွေပါဝင်နေကြအတွက်တမရော်ကာဝဲဦးစီးချုပ်ဗိုလ်ချုပ်မှုကြီးမဲအောင်ဟန်ဒုတိယဗိုလ်ချုပ်မှုကြီးဆိုးဝင်းဗိုလ်ချုပ်တန်းဦးနဲ့ဗိုလ်ချုပ်အောင်တို့ကိုပြည်ဝင်ခွင့်ဗီဇာပိတ်ပင်ပြီးအရေးယူလိုက်တာဖြစ်ပါတယ်။မြန်မာစစ်ဖက်ကတော့သူတို့မကျိုးလွန်ခဲ့ကြောင်းပြောပါတယ်။ခုလအထူးကိုယ်စားလှယ်ဂျန်ကြီးဒီဟာအခုကျင်းစင်ပြန်တွေ့ရှိချက်တွေကိုအစဉ်ခံစားရေးသားပြီးစက်တဘာမှာကျင်းပမယ်လူခွင့်ကောင်စီနဲ့အောက်တိုဘာမှာကျင်းပမယ်ကုလသမဂ္ဂအထွေထွေညီလာခံမှာတင်ပြသွားဖို့ရှိပါတယ်